ကရင်ပြည်နယ်အတွင်းမှစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့စစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားတာ200အတော်များများကိုပူးပေါင်းတပ်ဖွဲ့တွေကစုမိုးနေရာယူထားတာတွေလည်းရှိလာပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့ဖေဖော်ဝါရီလ5ရက်နေ့ထိတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကခံစစ်သဘောနဲ့တပ်တွေစုစည်းပြီးခလာယ69ထဲကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဲ့ဒီနေရာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါဗျာ။
ဖေဖော်ဝါရီလ5ရက်နေ့ပေါ့နော်။ကော့ကရိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့။အာဒီနေ့ဒီဆက်ကားကဒါကြတော့တိုက်ရင်အားတွေကိုကလရ69မှာပြင်ပလိုက်ရပါတော့အရင်ကသူတို့ဟိုစာတင်ကျောင်းတို့တောင်ပေါ်ကျောင်းတောင်ပေါ်ကျောင်းတို့နောက်ဒီနှစ်သစ်ကွင်းတို့အဲ့ဒီနေရာတွေမှာတက်ဆွဲထားတဲ့ဒီတက်ဆဆအင်အားတွေအလုံးစုပေါင်းပြီးတော့သူတို့ကလရ69မှာအင်အားရှိပြီးတော့ခန့်စစ်တင်လာတာပါတော့ဒီနေ့လည်း69တက်ဝဲနာမှာတိုက်ပွဲတွေဆက်ဖြစ်နေကြတာပါအဲ့ဘယ်ရစ်ဖြစ်နေလဲ။နောက်ရော်တဲ့ဟိုလည်းအဲ့လိုမျိုးအမြောက်နဲ့လည်းနာလူလည်းရွာတယ်၊ညက်ခွက်တွေကိုနှမ်းပစ်တယ်။နောက်ပြီးတော့လှိုင်ဝဟိုစီတဲအမြောက်ကုန်းပေါ့နော်။ဒီကျွန်တော်ခေါ်လာနေဘူးကံကုန်းလို့လည်းခေါ်တယ်။အဲဒီကနေလည်းနှမ်းပစ်တယ်။ဒီကျွန်တော်ကုန်းပြည်မျိုးမှာဆိုလို့ရှိရင်အင်ဂျီယာအလုံး300လောက်ရှိပြီးတော့ပြည့်ပြီ
။ကော့ကရိတ်ဒေသခံတွေလည်းထွက်ပြေးနေရပြီးနေ့စဉ်လည်းလက်နက်ကြီးတွေကြားရောက်ပောက်ကွဲနေတာကြောင့်ရက်ရွာတွေနေအိမ်တွေမှာမနေရဲကြဘူးလို့လည်းဆိုပါတယ်။မြောက်ရီမျိုးနဲ့တင်ငန်းညီနောင်ရွာတက်လမ်းမိုင်းကိုတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်တွေကစိုးမိုးထိန်းချုပ်ထားတယ်လို့တပ်မ6ထိန်းချုပ်နယ်မြေအတွင်းမှာလဲစစ်တပ်ရဲ့တပ်စခန်းနေနေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့လည်းပြောပါတယ
်။ဟောကျန်ရင်းသိကြီးမှာဆိုရင်ချောင်းတော့ခွာတရားနားမှာလဲကျွန်တော်ကစိုးမိုးတာချောင်းတော့ဟိုရေကန်နဲ့စခန်းတွေကိုလည်းတင်လာပြီးတော့အဲ့မှာလဲစိုးမိုးနယ်နေတွေလောက်ထားတယ်နောက်ပြီးတော့နောက်ရှိခံမှာဆိုလို့ရှိရင်ကျွန်တော်လက်ခတ်တောင်ကုန်းပေါ့နော်အဲဒီကိန်းကိုလည်းကျွန်တော်တို့ခုချိန်ကြီးဆွေးနွေးရတယ်သူတို့လေရင်နဲ့လာပြစ်တယ်အဝေးနဲ့လာပြစ်တယ်သူတို့ဘာမှဟိုချီချီရဲရောက်ပြန်လာရင်တင်းကြည့်နေကြတော့မရှိ
ကရင်ပြည်နယ်မြောက်ရီမြို့နယ်တင်ငန်းညီနောင်ကချင်းမြန်တရင်ခမရ399မှာဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့စစ်ရဲဟရင်တစီပစ်ချခံရပြီးရင်ပေါ်ပါလာတဲ့တပ်မဟာ44တမမှုဗိုလ်မှူးချုပ်အင်းမင်းအောင်ပါဝင်၅ဦးခန့်တည်ဆုံးခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကကြေညာပြီးတဲ့နောက်မှာတော့အဲ့ဒီနေရာဘက်မှာစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီအတွက်တင်ငန်းညီနောင်ကရက်ွက်တီးတဲ့ကြားရောက်ပောက်ကွဲပြီးကလေးတချို့တည်ဆုံးတာထိခိုက်ဒဏ်ရာတွေလည်းရှိခဲ့ပါတယ်။အဲ့ဒီဒေသကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုဆိုရင်တင်ငန်းညီနောင်ရွာတက်ကုန်းအာရှလမ်းတက်လမ်းမိုင်းကိုပူပေါင်းတပ်တွေဘက်ကထိန်းချုပ်ထားတဲ့အတွက်ကုန်ကားတွေခီးသည်တင်ကားတွေဟာပွေရှမ်းရွာဘက်ကနေရှောင်ကွင်းပြီးသွားလာနေရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကုန်စီစီးဆင်းမှုတွေလည်းပိတ်ဆို့နေပြီးအသွားလာတွေလည်းခက်ခဲကြမ်းကြာမှုတွေဖြစ်ပေါ်နေပါတယ်။